ဒီဘောတိုင်ကမှာတရုတ်ငွေနဲ့တီထားခဲ့တဲ့နိုင်ငံတကာလေဆိပ်ကိုဖွင့်နေခဲ့တာတိတိကျော်လာပြီဖြစ်ပေမဲ့နိုင်ငံတကာလေယာဉ်တွေရောက်မလာကြသေးပါဘူးဖိုကာရလေဆိပ်အတွက်ကြားတဲ့ငွေကိုမကြားခင်မှာပြန်ပြီးချင်းငွေစရတော့မယ့်အချိန်မှာအကျွေးထောင်ချောက်တဲ့ပိတ်မိမဲ့ရင်းနီပေါ်လူတို့အတွင်းစိုးရိမ်နေကြပါတယ်ဟယ်ရီဝီလ်ကင်ဆက်တဲ့ရင်းစောက်ပါကိုမတ်သိထိုက်ကတင်ပြပါမယ်
နီပေါ်နိုင်ငံပေါကရာမြို့ဟာစွန့်စားလူသူတွေကိုဆွေးဆောင်ရာနေရာဖြစ်ပါတယ်။အိန္ဒိယနဲ့တခြားသောဒေသတွေကတဲတဲ့ရင်ဘိုးစွန့်စားခံဖွင့်လူသူတွေအဲ့ဒီဟိမဝန္တာဒေသတဝိုက်မှာတောင်တက်ကောင်းကင်ဂျူစီဘန်ဂျီခုံကြပါတယ်။ပေါကရာကိုရောက်ဖို့အတွက်နီပေါ်ပြည်တွင်လေကြောင်းခီးစင်နဲ့သာလာလို့ရပါတယ်။နိုင်ငံတကာလေဆိပ်တစ်ကို2023ခုနှစ်ဇန်နဝါရီလအတွင်းမှာဖွင့်ခဲ့ပြီးစီးပွားရေးပိုကောင်းလာမယ်လို့နီပေါ်ပြည်သူတွေကထင်မြင်ခဲ့ကြတာပါ။စမားနီပါလီကတော့ခီးသွားတွေကိုလှေခီးစင်ပို့ဆောင်သူဖြစ်ပါတယ
်။ဟမ်ရောယောအလေပေါကရာမနာယာပေါ်
ပေါကရာလေဆိပ်တစ်ဖွင့်ပြီးကြတဲ့ကနိုင်ငံတကာလေကြောင်းတွေစက်ကတာမတွေ့ရသေးပါဘူး။နိုင်ငံတကာလေယာဉ်တွေစက်ကဲရင်တော့ကျွန်တော်တို့လုပ်ငန်းတွေပို့ပြီးချောမွေ့စေမယ်လို့ထင်ပါတယ်။အစိုးရအနေနဲ့လည်းဒါကိုတွန်းအားပေးစေတယ်လို့ထင်ပါတယ်
။ပေါကာရာလေဆိပ်တဲ့ဟာဆိုရင်တရုတ်ရဲ့တစိမ့်တစ်ပိုင်းငွေချင်းမှတည်မှုနဲ့တိဆောက်ခဲ့တာပါ။လေဆိပ်အကျိုးမြတ်ကနေချင်းွေပြန်ဆက်ဖို့ဖြစ်ပါတယ်။ဒီနေ့ထိတော့ပုံမှန်လာတဲ့နိုင်ငံတကာလေကြောင်းခီးစင်တွေမရှိသေးသလိုစိုက်ရောက်တဲ့ခီးတွေကလည်းမှန်းထတာတည်းနည်းနေပါတယ်။ခီးသွားကောင်စီဥက္ကဋ္ဌဟောင်းဂူပီဘာဟာဒါက
That international airport we hope that that is the lifeline
ငရလီဆိပ်ဟာပင်မအသက်ပြည့်ကျော်ဖြစ်တယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ်ပေါကာရာအတွက်တင်မဟုတ်ပဲအနောက်ပိုင်းဒေသအတွက်တင်မဟုတ်ပဲနီပေါ်တနိုင်ငံလုံးရဲ့ခီးသွားလုပ်ငန်းကဏ္ဍတစ်ခုလုံးအတွက်မျှော်လင့်ခဲ့ကြပါပါအခုတော့သူတို့ယင်းနှီးညွန့်နှံမှုဆုံးရှုံးသွားမလားဆိုပြီးစဉ်းစားနေကြပါတယ်
2026ခုနှစ်မှာချင်းငွေစပီးပြန်ဆက်ရမှာကြောင်းအများပြောကြသလိုတရုတ်ရဲ့အကျွေးထောင်ချောင်းမှာနီပေါ်နိုင်ငံကြားရောက်သွားမလားဆိုပြီးစိုးရိမ်ချသူအများပြားရှိပါတယ်။တခြားသောဖွံ့ဖြိုးဆဲနိုင်ငံတွေမှာလုပ်တဲ့တရုတ်ရဲ့အခြေခံစောက်အုံစီမံကိန်းတွေဟာဈေးကြီးပြီးရေသွေးညံ့တာတွေအပြင်အကျိုးအမြတ်ခံစားသင့်တဲ့နိုင်ငံတွေမှာအကျွေးပြီးစေတာကြောင့်ဒီဘက်နှစ်ပိုင်းတွေမှာစောင့်ကြည့်ခံနေရပါတယ်။တခြားသောဖွံ့ဖြိုးဆဲနိုင်ငံတွေနဲ့တရုတ်ရဲ့ပူးပေါင်းဆောင်ရွက်မှုပျက်စီးအောင်တရုတ်ရဲ့အကျွေးထောင်ချောက်ဆိုပြီးဆွတ်ဆွဲဖန်တီးနေကြတာလို့တရုတ်တန်ယုံကပြောပါတယ်။ပြီးခဲ့တဲ့နှစ်ကလေဆိပ်ကိုဆက်ရောက်လာတဲ့ခီးတဲ့အရေးအတွက်ဟာဆိုရင်ကပီးယောဂမတိုင်ခင်ကအရေးအတွက်ထက်ပိုများတယ်လို့တရုတ်တန်ယုံကပြောပါတယ်။တရုတ်ငွေချင်းမှတည်တဲ့အခြေခံအဆောက်အုံစီမံကိန်းတွေကိုနီပေါ်ကဆိုရင်လာနေပြီးတခြားနိုင်ငံတွေကိုရှာဖွေနေတယ်လို့နိုင်ငံတကာရေးရာကျွမ်းကျင်သူ BJ Khan Khanna ကပြောပါတယ်
World Bank is ready to fund
ကျွန်တော်တို့အခြေခံအဆောက်အအုံစီမံကိန်းတွေအတွက်ကမ္ဘာ့ဘဏ်ကငွေချေးမတည်ဖို့အစဉ်သင့်ရှိပါတယ်။ဥရောပဘဏ်တွေကလည်းအစဉ်သင့်ပါ။ဂျပန်ကဆိုရင်9နှစ်တာမှမဟုတ်10နှစ်အကြာမှာအကျွေးသက်တာခွင့်ပေးတာမျိုးလည်းရှိတတ်ပါတယ်
။ပေါကာရာကစီးပွားရေးလုပ်ငန်းရှင်တွေကတော့မကြိုက်ခင်မှာခီးသွားတွေပုံများလာပြီးတရုတ်နဲ့အိန္ဒိယတို့ကလေကြောင်းခီးစင်တွေစတင်ပြန်တန်းလာဖို့မျှော်လင့်ချပါတယ်။တချိန်တည်းမှာပဲအကျွေးတွေရှော့ပေါ့တက်တာခွင့်အတွက်တရုတ်နဲ့နီပေါ်ကြားဆွေးနွေးကြမယ်လို့လည်းပြောဆိုနေကြပါတယ်ရှင်။